အစ္စလာမ်ရဲ့စစ်သွေးကြအဖွဲ့ IS တို့ဖမ်းဆီးထားတဲ့ဂျပန်သတင်းတောင်နဲ့ဂျော်ဒန်စစ်တပ်ကလေယာဉ်မှုတို့ကိုကယ်တင်နိုင်ရေးအတွက်အစ္စလာမ်ရဲ့စစ်သွေးကြတွေနဲ့ညှိနှိုင်းနေမှုဟာဒီကနေ့မှလည်းအခြေအနေကရှင်းမတိုးတာဖြစ်နေပုံရှားပါတယ်။လေယာဉ်မှုမူအတ်အယ်ကက်ဆဘီနဲ့သတင်းတောင်ကန်ဂျီဂိုတိုတို့ဘေကင်းကင်းနဲ့ပြန်လည်လှမ်းဖို့ဂျိုးပန်းချက်တွေဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးယာဆူဟီရီနာကာယာမာကမနေ့ကြတာပရင်းနေ့နောက်ပိုင်းကဂျော်ဒန်နိုင်ငံအမ်မန်မြို့မှာပြောဆိုခဲ့ပါတယ်။ဂျော်ဒန်အစိုးရဘက်ကဒီပြဿနာကိုဖြေရှင်းဖို့နီလန်သိမ့်မရှိဘူးလို့လဲဂျော်ဒန်တန်တမဟောင်းတဦးကပြောပါတယ်ဒီအချိန်နေမှာဂျော်ဒန်ဆိုရဘက်ကဖြေရှင်းဖို့နီလန်ကောင်မရှိပါဘူးဂျော်ဒန်ရဲ့အနေနဲ့အကျန်းဖက်သမားတွေနဲ့ညှိနှိုင်းတဲ့သမိုင်းလည်းမရှိပါဘူးလို့လဲဂျော်ဒန်တန်တမဟောင်းကပြောခဲ့တာပါဂျော်ဒန်လေယာဉ်မှုအသက်ရှင်နေဆဲဖြစ်တယ်လို့မင်းညာကမိသားစုကကြေညာပေမဲ့သူအသက်ရှင်နေဆဲဖြစ်တယ်ဆိုတဲ့တခြားအတည်ပြုချက်တော့မရှိပါဘူးအစ္စလာမ်ရဲ့စစ်သွေးကြော IS တွေကဂျော်ဒန်မှာဖမ်းခံထားတဲ့အီရတ်အမျိုးသမီးကိုပြီးခဲ့တဲ့ကြာသပတေးနေ့ဝင်ချိန်နောက်ဆုံးထားပြန်လွှတ်မပေးဘူးဆိုရင်ဂျော်ဒန်လေယာဉ်မှုကိုတတ်မယ်လို့ချင်းချောက်ခဲ့တာပါIS စစ်သွေးကြတွေလွှတ်ပေးဖို့တောင်းဆိုထားတဲ့အမျိုးသမီးကတော့2005ခုနှစ်ကမြို့တော်အမ်မန်မှာဘုံခွဲမှုနဲ့တည်တံ့ချမှတ်ခံထားရသူဖြစ်ပါတယ်ဂျပန်သတင်းထောက်ရဲ့အခြေအနေကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။မနေ့တုန်းကတော့ဂျော်ဒန်နိုင်ငံကပြည်သူတွေရောဂျပန်ပြည်သူတွေပါလမ်းမပေါ်ထွက်လာပြီးတရားခံတွေဘေးအန္တရာယ်ကြီးကြီးနဲ့အိမ်ပြန်လာရေးတောင်းဆိုခဲ့ကြပါရဲ့ရှင်။